ဟောင်ကောင်မှာတင်းလှနေကစပြီးတော့ဒီမိုကရေစီတောင်းဆိုဆန္ဒပြနေသူတွေပိတ်ဆို့ထားတဲ့လမ်းတွေကိုရှင်းလင်းဖယ်ရှားဖို့အတွက်ဟောင်ကောင်အုပ်ချုပ်ရေးမှူး CY လျောင်းကရုံးပြန်တန်းကြဘောကနေဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ
်။ဒီက最迫切的喺後日星期一政府總部嘅出入通道。
အများပြည်သူတာဝန်ကိုထမ်းနေကြတဲ့အစိုးရဝန်ထမ်း3000တင်းလှနေမှာရုံးတက်ပြီးတော့သူတို့အလုပ်ကိုလုပ်နိုင်ကြဖို့အစိုးရရုံးတွေရှိရာလမ်းတွေကိုရှင်းလင်းနိုင်ဖို့ကအခုအရေးအကြီးဆုံးလုပ်ရမယ့်ကိစ္စဖြစ်ပါတယ်။Central နဲ့ One Chai ရက်ွက်တွေကလမ်းတွေကိုလည်းပြန်ဖွင့်ပေးရပါမယ်။ဒါမှကျောင်းသူကျောင်းသားတွေကြောင်းတက်နိုင်ကြမှာဖြစ်တယ်လို့အုပ်ချုပ်ရေးမှူး CY လျောင်းကရုပ်မြင့်တန်ကြားပေါ်ကနေပြောကြားသွားတာဖြစ်ပါတယ်။အလုပ်ကံတွေပြက်လို့မကြေမနက်ဖြစ်နေကြတဲ့မျိုးကံတွေနဲ့ဆန္ဒပြသူတွေကြားဒုတိယနေ့ဇက်တိုက်အဖြစ်ထိတ်တန့်ရင်ဆိုင်မှုတွေဖြစ်နေချိန်မှာပဲအုပ်ချုပ်ရေးမှူးကအခုလိုပြောကြားခဲ့တာပါ။လမ်းတွေပေါ်မှာဆန္ဒပြနေကြသူတွေကိုအတင်းရှင်းလင်းနှင်ထုတ်ဖို့ကြိုးစားတဲ့လူအုပ်ကြီးနဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြနေသူတွေကြားတောက်ကြနေညရုံကအကြမ်းဖက်မှုတွေဖြစ်ခဲ့မှုအတွေ့မှာတော့ရဲက19ယောက်ကိုဖမ်းဆီးခဲ့ပါတယ်။ဖမ်းမိသူတချို့ဟာ Triad တရုတ်ရာဇဝတ်ဂိုင်းတွေနဲ့ဆက်ဆက်နေတယ်လို့ယုံကြည်ရကြောင်းရဲကပြောခဲ့ပါတယ်။လမ်းတွေရှင်းသွားအောင်ကြိုးစားတဲ့အနေနဲ့မြို့အာဏာပိုင်တွေကရာဇဝတ်ဂိုင်းသားတွေနဲ့ဒီမိုကရေစီရဲ့ဆန္ဒပြသူတွေထိတ်တိုက်တွေ့ခိုက်နေဆိုတဲ့ဆွဆွဲချက်တွေကိုတော့ဟောင်ကောင်လုံခြုံရေးဆိုင်ရာအကြီးအကဲလျောင်တန်ကွတ်ကပြင်းပြင်းထန်ထန်ညှင်းပယ်ခဲ့ပါတယ်။ဒီလိုပြောဆိုဆွဆွဲမှုတွေဟာလုံးဝအထိပယ်မရှိသလိုတာဝန်ကိုကျေပွန်အောင်ထမ်းဆောင်နေတဲ့ရဲအရာရှိတွေအတွက်လည်းလုံးဝမမျှတာပါဘူးလို့သူကပြောသွားပါတယ်။ဟောင်ကောင်မှာတရုတ်ပြည်မကြီးအစိုးရရဲ့လွှမ်းမိုးမှုမပါဘဲဟောင်ကောင်အုပ်ချုပ်ရေးမှုကိုရွေးချယ်နိုင်ခွင့်ရရှိရတဲ့အတွက်ကျောင်းသားအများစုဖြစ်တဲ့ထောင်ပေါင်းချီတဲ့ဟောင်ကောင်ပြည်သူတွေဟာလူအစီကားဆုံးနေရာတချို့မှာပိတ်ဆို့ဆန္ဒပြနေကြတာသတင်းတစ်ပတ်ကျော်ရှိနေပါပြီရှင်။